အမေရိကန်ပြည်တော်စုအရှိတ်ဘက်ခံယူတဲ့ဒေသတွေမှာပြင်းထန်တဲ့မြင့်မုန်တိုင်းကြောက်ရွံ့နေပြီးနေရာတော်များများမှာနှင်းထုတ်ကြီးတွေကြောက်ရွံ့ထားတယ်လို့လေဒီနဲ့တိုက်နေပါတယ်။ဒီရောက်မြို့မှာမုန်တိုင်းအတွက်သတိပေးချက်ထုတ်ပြန်ထားပြီးဆိုးရွားတဲ့မြင့်မုန်တိုင်းကြောက်ရွံ့တယ်လို့အခြေအနေမျိုးရှိနေတာကြောင့်ဖြစ်နိုင်ရင်ဒေသခံတွေအိမ်ထဲမှာနေကြဖို့မြို့တော်ကဘီလ်ဒိုပလက်စီကနှိုးဆော်ထားပါတယ်။ဒီရောက်မြို့ရဲ့တချို့နေရာတွေမှာနှင်းထုတ်ရှင်းလက်မှန်နေတာချထားပြီးပါပြီ။လူရဲ့အဓိကလေဆိပ်တွေမှာလေရင်အဝင်ထွက်တွေကိုစိုက်ငံ့ထားပြီးဖြစ်တယ်လို့နယူးယောက်နဲ့ကလီရဲ့နယူးဂျာစီပြည်နယ်ကနယူးအော့ခ်လေဆိပ်မှာတော့တောင်းနေတာရှိနေပါတယ်။အရှိတ်အဝါကံယူတဲ့နောက်လေရင်ကြီးစင်ထောင်ပေါင်းများစွာအဆင်ပြေဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ကနေမြောက်ဘက်အဆုံဆုံးမိန်းပြည်နယ်ထိမုန်တိုင်းရက်ခက်တဲ့တံကိုခံနေကြပါတယ်။မြောက်ကော်လိုင်းနာပြည်နယ်မှာနှင်းတော်တဲ့ကားလန်းချော်သွားတာကြောင့်လူမျိုးတွေဆုံးပါတယ်။မက်ဆာချူးဆက်ပြည်နယ်ရှေ့ပိုင်းနဲ့ရိုးဒ်အိုင်လန်ဒ်ပြည်နယ်တွေမှာလည်းမုန်တိုင်းတံကိုအဆိုးဝါးဆုံးခံစားနေကြပါတယ်။တချို့အချိန်တွေမှာတနာယီကို3လက်မှနီးပါးနှင်းကြတာကြောင့်နေရာတချို့မှာနှင်းထု18လက်မှကျော်အထိရောက်သွားနိုင်ပါတယ်။အမေရိကန်နဲ့အိမ်နီးချင်းကနေဒါနိုင်ငံမှာလည်းနှင်းမုန်တိုင်းရက်ခက်တဲ့တံကိုခံနေကြပါတယ်။ဆန်ချင်းတင်လောက်အောင်အပူချိန်ကျသွားတာကြောင့်အမေရိကန်နဲ့ကနေဒါနိုင်ငံသားကနာမည်ကျော်နိုင်ငံရာရီဒဂွန်ကြီးမှာတစ်စိတ်တပိုင်းရေခဲနေပါတယ်။ဗိုလ်ဒူးလေးကစတဲ့နှင်းမုန်တိုင်းနဲ့ဆိုးရွားတဲ့ခြင်းတွေဟာအနည်းဆုံးတောက်ကြံနေမနှစ်ပိုင်းကြီးတော့ဆက်ရှိနေမယ်လို့ခန့်မှန်းထားပါတယ်။